ရင်ပြည်နယ်မြဝတီခရိုင်ထဲမှာရှိတဲ့လေးကေကောဒေသဘက်ကိုစစ်ကောင်စီတပ်တွေကဒီကနေ့ဒီဇင်ဘာ24ရက်ညနေပိုင်းမှာပုံကျဲတိုက်ခိုက်ခဲ့ပါတယ်။ပြည်သူ့ကာကွယ်ရေး PDF တပ်တွေကိုတင်လန်းပေးတဲ့ရေတံခွန်စခန်းနေရာကိုပိတ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဝေဟင်ကနေတိုက်ခိုက်တာအပြင်လက်နက်ကြီးတွေနဲ့လည်းပိတ်ခတ်ခဲ့တဲ့အတွက်ထိုင်းဘက်ကကျူးရွာရဲ့အပေါ်လက်နက်ကြီးကြီးတွေကျရောက်ခဲ့ပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ထိုင်းစီဆိုင် VOA သတင်းတောက်မအေးမှသတင်းပေးပို့ပါရရှင်။
ကရင်ပြည်နယ်မြဝတီခရိုင်လေးကျေကောဒေသဘက်မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့တိုက်ပွဲဖြစ်နေတာတပတ်ကျော်ကြာပြီဖြစ်ပါတယ်စစ်ကောင်စီဘက်ကတောက်ကြံနေဒီကနေ့ညနေပိုင်းမှာပဲလေရင်လေနဲ့ဘုံကျဲတိုက်ခိုက်တာတွေလက်နက်ကြီးနဲ့ပစ်တာတွေကိုဆက်လုပ်လာတာပါ KNU နဲ့အတူပူးပေါင်းတပ်ဖွဲ့ရှိရာနေရာတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်နေရမှာဒီကနေ့မှာတော့ပြည်သူ့ကာကွယ်ရေးတပ်တွေရှိတဲ့နေရာကိုလေရင်နဲ့ဘုံကျဲခဲ့တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ကခေါင်းဆောင်တူဖြစ်တဲ့ကိုသောမောင်ကပြောပါတယ်
။ဒီကိစ္စတို့နှစ်ခေါက်လေးနှစ်ခေါက်လာတာပေါ့နော်။ဒီနှစ်ခေါက်လာတာတို့ကဟိုကျွန်တော်တို့ဒီကောသူပဲပကံပေါ့။အဲ့ဒါမျိုးကိုအဓိကဒါပြစ်မှတ်တာလေ။ဒီကောပကံက PDF တွေတင်မ်းပေးတဲ့ပကံပေါ့နော်။အဲကျွန်တော်လေးကြီးကောလည်းမနှမကန်းမှာဒီကောပကံဆိုတာတူရှိတယ်။အဲ့မှာအဲ့ဒါကိုအဓိကဒါကြီးပြစ်မှတ်တော့မက်ထရိုကလေးမှာတိုက်ပွဲဖြစ်တယ်။အော်ရင်းရင်းဆိုင်တိုက်ပွဲဖြစ်တယ်။
ကြတာပဲနေစေနိုင်ကျော်ချင်းတော့ကစားပြီးလေးကေပေါ်အနီးလေးကပေါ်ဆိုတဲ့ကင်ယူစကန်ရှိတဲ့နေရာကိုလင်းရည်နဲ့ဘုံကျဲတိုက်ခိုက်ပြီးတဲ့နောက်မင်းညကလေးကစစ်ကောင်စီရဲ့အမြောက်ကုန်းကနေလက်လက်ကြီးတွေတက်တိုက်ဖြစ်နေခဲ့တာပါ။တောက်ကြနဲ့မနေ့ပိုင်းမှာလည်းလက်လက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်။ဒီလိုဘုံကျဲတိုက်ခိုက်မှုတွေလက်လက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်မြန်မာဘက်မဲထော်တလေးရွာရဲ့တစ်ဖက်ကထိုင်းဘက်ခြမ်းဖော့ပရမြို့နဲ့ဗန်းလက်ကြီးရွာအနီးကစက်ကြီးနေရာခုနှစ်နေရာလောက်မှာလက်လက်ကြီးကြီးတဲ့နေလဲဆက်ရောက်ခဲ့တယ်လို့ဆိုပါတယ်
။ဟိုအမြောက်ဘုံကလည်းဖြစ်တယ်။အဲဒီလေရင်လည်းကျဲတယ်။အာအဲ့ဒါအဲဒီကိစ္စတွေတော့ရှိတယ်။ဆိုင်မကျတယ်လို့ကြားတယ်ဟုတ်ကဲ့
။ကရင်ပြည်နယ်ထဲမှာလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေကိုနှစ်ရက်ဆက်တိုက်လုပ်ခဲ့ပြီးဒီလိုတိုက်ခိုက်မှုတွေနဲ့ပတ်သက်လို့သတင်းသမားတွေရဲ့မေးမြန်းချက်ကိုစစ်ကောင်စီဘက်ကတော့အခုချိန်ထိတစုံတရာတုံ့ပြန်ဖြေကြားတာမရှိသေးပါဘူး။မင်းညာကလင်းရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေလက်လက်ကြီးတွေနဲ့မယက်မနာပြတ်ထက်မှုတွေကြောင့်မြောက်ပြည်ခရိုင်ထဲကကြီးရော်တွေကဒေသခံထောင်ခံလောက်ဟာတောင်ရင်မြစ်ကိုဖြတ်ပြီးထိုင်းဘက်ကိုမြောက်ဘက်ကလေးကထွက်ပြေးလာနေကြပါတယ်။တောက်ကြနေနေလေပိုင်းကြည့်တယ်ထွက်ပြေးလာနေကြသေးဖြစ်ပါတယ်။ဒီဇင်ဘာလ15ရက်နေ့ကနေစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ကရင်ပြည်နယ်လေးကေကောအပါအဝင်ကြီးရော်ဆယ်ရွာလောက်ကဒေသခံတွေတောင်ခံနဲ့ထပ်ပြေးတင်းချောင်နေရပြီးထိုက်ပက်ချမ်းကိုတော့စစ်ပေးဆောင်ဒုက္ခသည်6000ကျော်လောက်ရောက်ရှိလာကြပါတယ်။တချို့စစ်ပေးဆောင်တွေကတော့ထိုက်ပက်ချမ်းကိုထပ်ပြေးခိုလုံနေကြတယ်လို့တချို့ကလည်းမြန်မာဘက်ချမ်းမှာပဲခိုလုံနေထိုင်နေကြပါတယ်။ထိုက်ပက်ကဒုက္ခသည်တွေကတော့လက်ရှိအခြေအနေမှာနေရပြန်ပို့ခံရမှာကိုလည်းစိုးရိမ်စူပန်နေကြပါတယ်။